ခန္ဓာလို့မပါရက်လာတူတော့မှကုလသမဂ္ဂပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတယ်ဆိုလို့ဂမ်ဘီယာနိုင်ငံကို Google အကူအညီနဲ့ရှာဖွေကြည့်မိပါတယ်ငါတို့မြန်မာနိုင်ငံနဲ့မိုင်ပေါင်း 9,000 ကျော်လောက်ဝေပြီးလူဦးရေ 2,000 နီးပါးတာရှိတဲ့အနောက်အာဖရိကကနိုင်ငံငယ်ကလေးဖြစ်နေတယ်။နောက်ပြီးတနိုင်ငံနဲ့တနိုင်ငံရန်ညှိုးရှိဖို့ဝေးစွာသူတို့နိုင်ငံသားတွေကိုယ်တိုင်ကလည်းငါတို့မြန်မာနိုင်ငံကိုကြာဘူးကြမှာမဟုတ်တယ်လို့ငါတို့နိုင်ငံသားတွေကလည်းဂမ်ဘီယာဆိုတဲ့နိုင်ငံနာမည်ကိုမရင်းနှီးခဲ့ကြပါဘူး။ဥပဒေသိမ့်ပံပွဲရရှိထားသူဒေါက်တာဆလိုင်းငွန်ကျုံညံကတော့သူတို့ဆွတ်ဆွဲထားတဲ့ဂျီနိုဆိုက်နဲ့ဘာမှမဆိုင်ဘူး။သူ့နိုင်ငံသားတယောက်ကိုမြန်မာနိုင်ငံကတတ်ဖူးတာလည်းမဟုတ်ဘူး။ဒါပေမဲ့နောက်ွယ်မှာ OIC 58နိုင်ငံပါတယ်တရားစွဲဆိုပုံကအစအငင်းပွားပွဲရာရှိတယ်လို့ပြောသွားခဲ့ပါတယ်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာလက်ရှိဂမ်ဘီယာနိုင်ငံသူကဥပဒေချုပ်ဖြစ်နေပြီးဂမ်ဘီယာနိုင်ငံက OIC ကိုစားတရားစွဲရမှာအကျိုးမြတ်များစွာရရှိမှာဖြစ်တဲ့အကြောင်းလည်းသိရပါတယ်အခုဆိုရင်56တန်းသောပြည်သူတွေအတွက်တာဝန်ယူတာဝန်ခံပြီးနိုင်ငံတော်အတိုင်ပင်ခံကဥဆောင်သွားရောက်ဖြည့်ရှင်းမယ်ဆိုတာကိုပြည်သူတွေကတခဲနဲ့ထောက်ခံကြိုးစားအားပေးကြပါတယ်ဒါဒေါ်အောင်ဆန်းစုကြည်ရဲ့တတိနဲ့အာမန်ကိုကြားလိုက်တာဖြစ်တယ်လို့တပ်မတော်ကလည်းအစိုးရနဲ့ပူးပေါင်းပြီးဆွတ်ဆွဲချက်တွေကိုတုံ့ပြန်ဖြေရှင်းသွားမယ်လို့ဆိုပါတယ်။ယနေ့အချိန်ဟာနိုင်ငံအတွက်စီးရုံးညီညွတ်မှုအထူးလိုအပ်နေချိန်ဖြစ်တာကြောင့်ရေပတ်မဝင်သောစီးရုံးမှုရေကိုတားသောအကြမ်းမထင်သောစီးရုံးမှုကိုတိစောက်ရမယ့်အချိန်ဖြစ်တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကနိုဝင်ဘာ20ရက်နေ့မှာပြောသွားခဲ့ပါတယ်။ဘာပဲပြောပြောအကောင်းဘက်ကိုပြန်ဦးတည်ပြီးတက်တဲ့အစိုးရကြားရင်ကြားပြန်စီနိုင်ခဲ့ရင်ကောင်းသောရလဒ်လို့ပြောရမှာပါ။ဝင်လင်းလူအဖွဲ့ကြီးကကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကလည်းဖြစ်လာတဲ့ပြဿနာကိုကိုယ်တိုင်ကျူးလွန်နေဖြစ်စေမကျူးလွန်နေဖြစ်စေကောင်းဆောင်ပြီးပြီးကောင်းမချောင်ပဲဖြည့်ဆင်းနေဆိုတာထင်ရှားပြီးဖြည့်ဆင်းတဲ့ပုံစံဟာနမူနာကောင်းဖြစ်ဖို့လိုတယ်လို့ပြောသွားခဲ့ပါတယ်။ဒီကိစ္စဟာနိုင်ငံနှလုံးရည်ကိုကြားရမယ့်ပွဲလက်ရုံးရည်ပွဲမဟုတ်ဘူးဒီတော့နှလုံးရည်သမားတွေကိုတန်ဖိုးထားဖို့လိုတယ်ဒီလိုပွဲမျိုးမှာကောင်းဆောင်နိုင်တဲ့သူမှကောင်းဆောင်ဖြစ်တယ်လို့လည်းပြောသွားခဲ့ပါတယ်။သူဘာကိုဆိုလိုတယ်ဆိုတာမင်းလည်းသဘောပေါက်မှာပါငါတို့သူပြောတာဟုတ်ပါတယ်ဒီလိုပွဲမျိုးမှာခေါင်းဆောင်နိုင်တဲ့သူမှတကယ့်ခေါင်းဆောင်လို့သတ်မှတ်ရမှာပါ။ဘယ်သူခေါင်းဆောင်ဘယ်သူနောက်လိုက်လဲဆိုတာခွဲခွဲခြားခြားသိမြင်သွားကြမှာပါ။အစိုးရကဒါတွေကိုသိမြင်ထားလို့စက်တွေအထောက်ထားတွေကိုတနည်းကျော်လောက်ကတည်းကကြိုတင်ပြီးပြင်ဆင်ထားတယ်လို့လည်းသိရပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းနိုင်ငံရေးဆိုတာကိုယ်ဘလောက်ပဲမှန်တာလို့လို့အမှန်တရားဆိုတာမပေါ်ပေါက်သေးသမျှခါးစည်းခံရတာပဲ။ဒါကိုစိတ်ကုန်စိတ်ပြတ်လို့မရဘူး။ကိုယ်ရည်မှန်ချက်ပိုင်းနိုင်ငံရှိသေးတယ်မဟုတ်လားလို့ရခိုင်အရေးခင်ကြီးကစားကပြောသွားခဲ့ပူပါတယ်။ခုရက်ထိလည်းနိုင်ငံတကာကမြန်မာနိုင်ငံကိုလူသားမျိုးနွယ်စုတစ်ခုပေါ်ပြစ်မှုကျူးလွန်ထားကြတယ်လို့မြင်နေကြတော့မှာပဲအခု ICJ မှာတရားစွဲလာတဲ့အခါမှာဒါတွေကိုပြင်ဆိုင်ဖြေရှင်းဖို့အခွင့်အရေးကိုစီရောက်လာတယ်လို့အကောင်းဘက်ကပြန်တွေးလို့လည်းရပါတယ်အမှန်တကယ်အစိုးရကဒီတန်တရားတွေကိုကြိုတင်ဖယ်ရှားထားဖို့လိုတာမှာအစိုးရအနေနဲ့အားကျိုးမှန်တဲ့မရှိခဲ့တာကလည်းတစ်ဖက်ကိုအခွင့်အရေးပေးထားတယ်လို့ဖြစ်သွားစေပါတယ်ဥပမာအနေနဲ့တကိုးအယူခံရတဲ့သူဟာကိုမခိုးတဲ့အကြောင်းတက်တဲ့အထောက်ထားခိုင်လုံစွာနဲ့ခုခံခြေဖဖို့လိုအပ်ပါတယ်ကိုမခိုးတဲ့အတွက်ကိုလိပ်ပြကိုလုံးနဲ့ဘာမှပြန်လဲခြေပနေစရာမလိုဘူးဆိုတဲ့အတွေးခေါ်ဟာလည်းမှားယွင်းနေပါတယ်။တိတ်တိတ်နေတာကိုမှန်လို့ငြိမ်ခံနေရဆိုပြီးအထင်ရောက်သွားနိုင်ပါတယ်။ဒီနေရာမှာပြန်ကြားရေးဝန်ကြီးဌာနအနေနဲ့အချိန်နဲ့တပြေးညီတင်းင်းတွေထုတ်ပြန်ပေးဖို့လောက်ကြခဲ့တာတာဝန်မကြေခဲ့တာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်မူသားကကဘာပတ်နေချိန်မှာအမှန်တရားကဖက်နဲ့စီးနေတော့မယ်ဆိုတဲ့အတိုင်းအရာရာနောက်ကျခဲ့ရတာပါ။အခုအသက်80ကျော်အရွယ်အမေဦးကတိုင်းပြည်အတွက်အရာရာကိုရင်ဆိုင်ဖို့တူတပ်ပြီနဲ့ခွန်အားကိုပြသဖို့ကြိုးစားနေပါပြီ။ငါတို့ပြည်သူတွေကလည်းအမှန်တရားတွေတိုက်ပွဲဝင်တော့မဲ့ဒေါ်အောင်ဆန်းစုကြည်နဲ့တကွပူးပေါင်းပါဝင်ကြမဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကိုတစ်ဖက်တစ်လမ်းကကူညီအားပေးထောက်ခံကြဖို့လိုအပ်နေပါတယ်ဆိုတဲ့အကြောင်းအကြံပေးတင်ပြရင်းဒီတစ်ပတ်ဒီကုန်းချုပ်လိုက်ပြရစေ။မင်းလဲအားရင်ငါ့ဒီစာပြန်မှာချစ်လက်စွာသောမင်းရဲ့အဖစန်နီဦး